Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းပါရှင်။ Washington Bureau of View American တန်ကနေ2014ခုနှစ်မေလ10ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မအခင်ပြူထွေးပါရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီညနေခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးမှာပါ။ရာထူးကနေဖေရှားခံခဲ့ရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းရင်းလတ်ရှင်နဝတ်ဟာနောက်ထပ်ဥပဒေကြောင်းအရေးကြီးနှိမ့်မှုတွေနဲ့ရင်ဆိုင်နေရပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးမှာအဓိကပြဿနာကအကျင့်ပျက်ချဆားမှုဖြစ်တယ်လို့ကုလသမဂ္ဂနဲ့ပူးတွဲပြုလုပ်တဲ့စစ်တမ်းမှာဖော်ပြထားပါတယ်။ယူကရိန်းကနေခွဲထွက်ဖို့လိုလားသူတွေရဲ့ဆန္ဒခံယူပွဲအတွက်ရက်ရွှေ့ဆိုင်မှုရုရှားသမ္မတကတိုက်တွန်းဟာဒါဟာမီးလောင်ရလေပင့်လောက်တယ်လို့ဖြစ်နေတယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခင်ပြုထွေ
ဟုတ်ကဲ့ပါရှင်ဆွဆွားကြားခဲ့ရတယ်လို့ပါပဲဒီမြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာယာရုကဖေရှားခံရတဲ့ဝန်ကြီးချုပ်ဟောင်းရင်းလက်ရှင်တော်ကဘလို့အမှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုကြားရဖို့ရှိတယ်လို့ထိုင်းနိုင်ငံတဲကိုလူကုန်ကူးခံရတဲ့မြန်မာအလို့သမားတချို့ရဲ့အခြေအနေမှာတော့
ကျွန်တော်ညောင်းတွေကိုလုံးလုံးဖို့တက်လာကျွန်တော်ညာစင်းနဲ့ကားနဲ့ဘယ်ဝင်းမီကိုစိတ်ချမသိရပါဘူးညာဘက်ကဒီလိုရတဲ့အချိန်မှာကျွန်တော်တို့
ဒီပါထွက်လှုပ်ရှားကြတဲ့မြန်မာနိုင်ငံသားတွေကြုံတွေ့ရတဲ့ဒီလူကုန်ကူးမှုအခြေအနေတွေနဲ့ပတ်သက်ပြီးမကြာခင်ပြည်ဆောင်နာဆင်နိုင်ပါတယ်။မြန်မာနိုင်ငံရဲ့တစ်တောတွေပြုံးတိမှုအခြေအနေစိုးရင်စရာဖြစ်လာနေတဲ့အကြောင်းကိုလည်းနောက်ပိုင်းမှာတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လင်းဦးတို့ကတလဲကြီးညာပေးကြပါမယ်ရှင်
။ယာရုကနေဖေရှားရာခံလိုက်ရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နဝတ်ဟာဥပဒေကြောင်းနောက်ထပ်အရေးနှိမ့်မှုတစ်ခုနဲ့ထပ်ပြီးရင်ဆိုင်နေရပါတယ်။အငင်းပွားပွဲဆန်ရောင်းဝယ်ရေးအစီအစဉ်မှာပေါ်ဆမှုအတွက်အပြစ်ရှိတယ်လို့ထိုင်းနိုင်ငံအကျင့်ပြတ်ချဆမှုတိုက်ဖျက်ရေးကော်မရှင်ကဆုံးဖြတ်လိုက်တာပါ။ဆန်အစီအစဉ်နဲ့ပတ်သက်ပြီးမစ်ရင်းလက်ပေါ်မှာအရေးယူဖို့အတွက်လုံလောက်တဲ့အထောက်အထားတွေရှိတယ်လို့အဖွဲ့ဝင်9ဦးပါကော်မရှင်ကဒီကနေ့မှတညီတညွတ်ထဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီအစီအစဉ်ဟာလက်ဆားမှုတွေနဲ့ပြည့်နေပြီးဒေါ်လာဘီလီယံပေါင်းများစွာအလဟတ်တဖြစ်ခဲ့တယ်လို့ဝန်ကြီးချုပ်ဟောင်းကဝေဖန်သူတွေကပြောပါတယ်ဒီမှုဟာအခုအထက်လွှတ်တော်ရှေ့ရောက်သွားပြီဖြစ်ပြီးမစ်ရင်းလက်ကိုအရေးယူရေးမဲခွဲဆုံးဖြတ်ကြမှာဖြစ်ပြီးအတီးဖြစ်ခင်မယ်ဆိုရင်တော့သူဟာနိုင်ငံရေးကနေ9နှစ်အထိပိတ်ပင်တားမြစ်တာကိုခံရမှာဖြစ်ပါတယ်ဝန်ကြီးချုပ်ကိုယာရုကနေဖေရှားဖြစ်ဖို့အတွက်အခြေခံဥပဒေတရားရုံးကဗိုလ်တပူးနေမှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီတော့အတွက်မှာပဲထိုင်းအခြေခံဥပဒေတရားရုံးကတရားသူကြီးတဦးရဲ့အိမ်ထဲကိုဒီကနေ့မှာပဲလက်ပစ်ဘုံတစ်လုံးပြစ်သွင်းတာခံခဲ့ရတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်ဒီကနေ့မနေ့အစောပိုင်းကပြစ်ခဲ့တဲ့လက်ပစ်ဘုံကြောင့်တရားသူကြီးရဲ့ဘန်ကောက်မြို့တော်ကနေခေါင်မုန်းနဲ့ကားတစ်စီးအနှင်းငယ်ပျက်စီးသွားပေမဲ့ဘယ်သူမှတော့ထိခိုက်ဒဏ်ရာရတာမရှိဘူးလို့ရဲကပြောပါတယ
်မြန်မာနိုင်ငံစီးပွားရေးအတွက်အဓိကစိန်ခေါ်မှုဟာအကျဉ်းပြတ်ချဆမှုပြဿနာဖြစ်တာကိုတွေ့ရတဲ့အကြောင်းကုလသမဂ္ဂနဲ့ပူးတွဲလေ့လာခဲ့တဲ့စစ်တမ်းတွေကတွေ့ရှိခဲ့ပါတယ်မြန်မာနိုင်ငံမှာရာစုနှစ်တဝက်လောက်စစ်တပ်ရဲ့အုပ်စိုးမှုတွေ2011ခုနှစ်မှာအဆုံးသတ်ခဲ့ပြီးနောက်နိုင်ငံရေးစီးပွားရေးပြည်ရင်ပြောင်းလဲမှုတွေမှာအခရီးလိုက်စားမှုပြဿနာကိုထိရောက်အောင်ဖြေရှင်းနိုင်မှုမတွေ့ရဘူးလို့လည်း2014ခုနှစ်မြန်မာနိုင်ငံစီးပွားရေးသဘောထားစစ်တမ်းမှာဖော်ပြခဲ့တာပါစစ်တမ်းမှာပါဝင်ခဲ့တဲ့လုပ်ငန်းတွေထဲက60ရာခိုင်နှုန်းကတော့မှတ်ပုံတင်ခွင့်ရဖို့လိုင်စင်ခွင့်ပြုချက်တွေရနိုင်မှုလက်ထိုးနေရတဲ့အကြောင်းသဘောထားပေးခဲ့ကြတယ်လို့လည်းကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကော်မရှင် UNSCAP စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ OECD နဲ့မြန်မာနိုင်ငံကုန်သင်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအဖွဲ့ချုပ်တို့ရဲ့ပူးတွဲလေ့လာချက်ကထောက်ပြခဲ့ပါတယ်စစ်တမ်းအတွက်မင်းမြန်ခဲ့တဲ့လုပ်ငန်းပေါင်း 3,000 ကျော်နဲ့20ရာခိုင်နှုန်းကလည်းစီးပွားရေးလုပ်ကိုင်ရမှာအခရီးလိုက်စားမှုပြဿနာအဆိုးဝါးဆုံးအဟန့်တားဖြစ်နေရတဲ့အကြောင်းပြောဆိုခဲ့ကြတာပါမြန်မာနိုင်ငံမှာစီးပွားရေးလုပ်ဖို့နောက်ထပ်စိန်ခေါ်မှုတွေဖြစ်နေလဲကျွမ်းကျင်လုပ်သားနဲ့နည်းပညာလိုအပ်ချက်ဖြစ်နေတာကိုတွေ့ရှိခဲ့ကြပါတယ်အခရီးလိုက်စားမှုတိုက်ဖျက်ရေးအတွက်လွှတ်တော်ကတော့ပြီးခဲ့တဲ့နှစ်ထဲမှာပဲဥပဒေတရက်ပြဋ္ဌာန်းခဲ့ပြီးဖေဖော်ဝါရီလထဲမှာတော့ကော်မရှင်တရက်ကိုလည်းဖွဲ့စည်းထားတာပါကမ္ဘာပံကနောက်ဆုံးထုတ်ပြန်ခဲ့တဲ့စီးပွားရေးလုပ်ကိုင်နိုင်တဲ့အစဉ်တန်းသတ်မှတ်ရမှာတော့အကျင့်ပြတ်ချဆမှုပြဿနာတွေကြောင့်ကမ္ဘာတဝန်းနိုင်ငံပေါင်း189နိုင်ငံမှာမြန်မာနိုင်ငံကို182အဆင့်မှာထည့်သွင်းထားခဲ့ပါတယ်
တရုတ်နိုင်ငံရဲ့နိုင်ငံတော်လှည့်ဝတ်ချက်တွေကိုပေါက်ကြားအောင်လုပ်ခဲ့တဲ့ဆိုရက်ဆွဲချင်တဲ့ထင်ရှားတဲ့သတင်းတောက်သူကိုအစိုးရကဖမ်းဆီးလိုက်ပါတယ်။ဒါဟာတင်းနမင်းရင်းပြင်ဖြိုခွဲမှုနှစ်ပတ်လည်မတိုင်ခင်သဘောထားကွဲလွဲသူတွေကိုကြိုးပြီးနှိပ်ကွပ်နေတာမှနောက်ဆုံးပေါ်လာတဲ့ဖြစ်ပါ။အတိအကျပြောမထားတဲ့အစိုးရဆွဲဆက်တန်းမိတူတစ်ခုကိုတရားမဝင်ရယူပြီးပြည်ပသတင်းမီဒီယာတွေကိုပေးပို့ခဲ့တယ်လို့တန်လျက်ရှိမှုနဲ့ဂေါဝီယူကိုဧပြီလ24ရက်ကဖမ်းဆီးခဲ့တယ်လို့ အစိုးရအဘော်ဆင်ဝါသတင်းဌာနကဒီကနေ့ပြောကြားလိုက်တာပါသူလုတ်ခဲ့တာဟာအလွန်မင်းကိုမှောက်ရင်းပါတယ်လို့အသက်80ရွယ်ဂန်ဘူးကဝန်ခံပြောဆိုနေတာကိုနိုင်ငံပိုင်အကြုပ်တန်ဌာနကထုတ်လွှင့်ခဲ့ပါတယ်ဂန်ဘူးရဲ့နိုင်ငံရေးလှုပ်ရှားမှုနဲ့သတင်းမီဒီယာရေးသားမှုတွေကြောင့်အရင်ကလည်းအကျဉ်းချခဲ့ရဘူးပါတယ်1993ခုနှစ်တုန်းကလည်းအလားတူနိုင်ငံတော်လျှို့ဝှက်ချက်ဆိုင်ရာဆွဲချက်တွေနဲ့ထောင်နှံ6နှစ်ချမှတ်တာခံခဲ့ရတာပါသူဟာ Economics Weekly ရဲ့ဒုတိယ Editor ဟောင်းဖြစ်ပြီး Communist Party ကိုဆန့်ကျင်တဲ့လက်လက်စွာပြောဆိုမှုဆိုင်ရာလှုပ်ရှားမှုတွေလိုမျိုးအကြောင်းအရာတွေကိုရေးသားခဲ့သူဖြစ်ပါတယ
်မကြာခင်လတွေအတွင်းမြောက်ကိုရီးယားဘက်ကလာတဲ့မောင်းနှုံမဲ့ဒုံးလင်သုံးစင်းတောင်ကိုရီးယားဘက်ချက်မှပြတ်ကျခဲ့တာကိုအတည်ပြုနိုင်ပြီဖြစ်တဲ့အကြောင်းတောင်ကိုရီးယားကပြောပါတယ်ဖြစ်တယ်လို့တိစောက်ထားတဲ့ဒုံးလင်ရဲ့GPS တင်ရပြစနစ်ကိုအခြေခံပြီးအမေရိကန်နဲ့ပူးတွဲစစ်ဆေးခဲ့ရမှာအခုလိုတွေ့ရှိခဲ့ရတာဖြစ်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ဝင်ကြီးဌာနပြောခွင့်ရသူကင်မင်ဆွတ်ကပြောဆိုခဲ့တာပ
ါ최근발견된소형무인기세대의비행경로를분석하여
ဒုံးလင်သုံးစင်းရဲ့ပြန်တမ်းရလမ်းကြောင်းကိုစစ်ဆေးကြည့်ရမှာမြောက်ကိုရီးယားကလွတ်တင်ခဲ့ပြီးပြန်လာနိုင်အောင်လဲစီစဉ်ထားတာတွေ့ရတာကြောင့်မြောက်ကိုရီးယားဘက်ကလာတယ်ဆိုတာသိပ္ပံနည်းချက်တိတိကျကျထောက်ထားပြနိုင်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ဝန်ကြီးဌာနရဲ့ပြောခွင့်ရသူကပြောဆိုခဲ့တာပါဒုံးလင်နေဆေလွတ်တာဟာစစ်ပြင်းရင်းစာချုပ်နဲ့ရန်လိုတဲ့လုပ်ရက်တွေမလုပ်ဖို့သဘောတူညီချက်ကိုချိုးပေါက်တဲ့စီရေးရန်စမှုဖြစ်တယ်လို့လည်းပြောပါတယ်ဒုံးလင်နေကိုတော့နှစ်နိုင်ငံနယ်စပ်အနီးမလနောက်မိုင်းနဲ့ဧပြီလအစောပိုင်းနေမှာတွေ့ရှိခဲ့တာပါဒီထက်ကတခုမှဆိုရင်လဲတောင်ကိုရီးယားသမ္မတအင်ဒိုအပါဝင်အစိုးရအဖွဲ့အစည်းတွေရဲ့နေရာတွေရဲ့ဓာတ်ပုံတွေကိုလည်းတွေ့ရှိခဲ့ရပါတယ်။အချိန်နှဲမှာပဲမြောက်ကိုရီးယားနျူကလ িয়ার စမ်းသပ်မှုတွေပြင်ဆင်မှုတွေပြီးဆုံးပြီးအသင့်အနေထားမှာရှိနေပြီဖြစ်တဲ့အကြောင်းတောင်ကိုရီးယားဝန်ကြီးကပြောဆိုခဲ့ပါတယ
်။ VOA American တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ယူကရိန်းရှေ့ပိုင်းဒေသကရုရှားလူလာသူခွဲထွက်ရေးသမားတွေကိုရုရှားသမ္မတဗလာဒီမီယာပူတင်ကတနင်္ဂနွေနေ့ဆန္ဒခံယူပွဲမဲပေးမှုတွေရွှေ့ဆိုင်းဖို့အတွက်တိုက်တွန်းလိုက်တာဟာမီးလောင်ရလေပြန့်လောက်တယ်လို့ဖြစ်နေတယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းဒုန်းစညက်ဒေသကရုရှားလူလာသူခွဲထွက်ရေးသမားတွေဟာဒုန်းစညက်ပြည်သူသမ္မတနိုင်ငံတီးခြားတီထောင်ဖို့အတွက်ဆန္ဒခံယူပွဲပြုလုပ်ဖို့ဒေသခံတွေကိုတောင်းဆိုနေပါတယ်။ယူရောပနိုင်ငံများလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ညီလာခံကိုတက်ရောက်လာတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကအခုလိုပြောကြားလိုက်တာဖြစ်ပြီးဆွေးနွေးမှုတွေလုပ်ဖို့လိုအပ်တဲ့အခြေအနေကိုဖန်တီးနိုင်ဖို့ပါပန်ကြားခဲ့ပါတယ်
။ Мы считаем, что самое главное это наладить прямой диалог. Прямой полноценный диалог между сегодняшними Киевскими.
ဖန်တီးရေးလှုပ်ရှားမှုအဖွဲ့ပြောခွင့်ရ Alexander Kaufman က Mr. Putin ရဲ့အကြံပေးချက်ကိုတန်ဖိုးထားကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့ဆန္ဒခံယူပွဲရွှေ့ဆိုင်းတင်မတဲ့ဆုံးဖြတ်ချက်ကတော့ Donetsk ဒေသခံတွေပေါ်မှာမူတည်တယ်လို့ဆိုပါတယ်။ Ukraine ဝန်ကြီးချုပ် Arseni Yatsenyuk ကတော့ဆန္ဒခံယူပွဲရွှေ့ဆိုင်းဖို့အတွက် Mr. Putin ကလို့ပြောလိုက်တာဝါဒဖြန့်တာတတ်တဲ့ဖြစ်ကြောင်းပြောပါတယ်။အထူးသဖြင့်နိုင်ငံကြီးတနိုင်ငံရဲ့သမ္မတတယောက်အနေနဲ့Mr. Putin ဟာမီးလောင်ရလေပြန့်စကားမျိုးမပြောတဲ့အကြောင်းမီးလ7ရက်နေ့ဆန္ဒခံယူပွဲဆိုတာကိုရွှေ့ဆိုင်းမှုပြောမယ်အစားဒီဆန္ဒခံယူပွဲဆိုတာမရှိတဲ့အကြောင်းပြောကြားတဲ့နယ်လို့ဆိုပါတယ်။တကယ်လို့ဒါကိုယူကရိန်းနိုင်ငံတဲကအကြမ်းဖက်သမားတွေနဲ့ရုရှားလိုလားတဲ့ခွဲထွက်ရေးသမားတွေလက်ခံရင်လည်းသူတို့ကိစ္စသာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ယူကရိန်းရဲ့မီးလ25ရက်ရွေးကောက်ပွဲနဲ့ပတ်သက်ပြီးရုရှားဘက်ကဝေဖန်နေပေမဲ့လည်းအခု Mr. Putin ကဒီရွေးကောက်ပွဲဟာလမ်းကြောင်းမှန်ပေါ်မှာတောင်းနေတယ်လို့ပထမဆုံးချိန်ဖြစ်တဲ့လူသိရှင်ကြားပြောကြားခဲ့ပါတယ်။ယူကရိန်းနယ်စပ်မှာဒုနယ်ဒဲနဲ့ချထားတဲ့ရုရှားစစ်တပ်တွေကိုပြန်ပြီးရုပ်သိမ်းခဲ့တယ်လို့လည်းမစ္စတာပူတင်ကပြောပါတယ်။ဒါပေမဲ့လည်းအခုထိဒီတပ်တွေချက်ချင်းပြန်ပြီးရုပ်သိမ်းတဲ့လက္ခဏာတစ်ခုမှမတွေ့ရသေးဘူးလို့အမေရိကန်စစ်ဌာနချုပ်ပန်တန်ဂွန်ကရောနေတိုးတပ်တွေကပါပြောပါတယ
်။စီးရီးယားနိုင်ငံကသမိုင်းဝင်မျိုးဖြစ်တဲ့အလပိုမှာပောက်ကွဲမှုတစ်ခုကြောင့်ရှေးအောင်ဟိုတယ်တလုံးပြိုကျသွားခဲ့ပါတယ်။တက်တန်း150ရှိနေပြီဖြစ်တဲ့ကာတန်ဟိုတယ်မှာကြာသပတေးနေ့ပောက်ကွဲမှုဟာအတိုက်ခံသဘုံတွေရဲ့လက်ချက်ဖြစ်တယ်လို့လည်းတချို့လှုပ်ရှားသူတွေနဲ့နိုင်ငံပိုင်သတင်းကပြောပါရယ်ဗြိတိန်နိုင်ငံခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်အကဲခတ်အဖွဲ့ကတော့ပောက်ကွဲမှုတွင်အစိုးရတပ်ဖွဲ့ဝင်တွေသေဆုံးတဲ့အကြောင်းပြောပေမဲ့အရေးအတွက်ကတော့မပြောခဲ့ပါဘူးပြိုကျသွားတဲ့ဟိုတယ်ဆိုရင်စစ်ပတ်ဆိုင်ရာပြည်သူကလက်ရာတွေထဲမှာထင်ရှားတဲ့နေရာတစ်ခုဖြစ်ကုလသမဂ္ဂကမှတ်တမ်းတင်ထားတဲ့73ရာစုနှစ်အလပိုရဲတိုက်နဲ့မြန်နှချင်းဆိုင်မှာတည်ရှိပါရယ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာအမွေအနှစ်တစ်ခုဖြစ်စီးရင်သွင်းထားတဲ့အလပိုမြို့ဟောင်းကတော့စီးရပြည်ရင်းစစ်အတွင်းချင်းချောက်မှုတွေနဲ့ကြုံနေရတာပါ တိုက်ပွဲတံခံနေရတဲ့အတွက်လည်းအလပူမျိုးကိုထိခိုက်ပျက်စီးမဲ့အန်ဒီရဲ့ဂျုံရတဲ့တမိုင်းဝင်နေရာဖြစ်နေပြီးခဲ့တဲ့နှစ်ထဲမှာပဲ UNESCO ကစီရင်သွင်းထားပါတယ်
တောင်အာဖရိကနိုင်ငံမှာ1994ခုနှစ်အသားရောင်ခွဲခြားမှုအဆုံးသတ်ခဲ့တဲ့နောက်ပိုင်းမွေးဖွားခဲ့သူတွေပါမဲပေးကြတဲ့တတိုင်းငံလုံးတိုင်းတာနဲ့ပထမဆုံးကျင်းကျင်းပတဲ့ရွေးကောက်ပွဲအတွက်ကနဦးမဲရီအတွက်မှာလက်ရှိအားရရ ANC ပါတီကဦးဆောင်နေပါတယ်ရွေးကောက်ပွဲကော်မရှင်ကြာတာပရီနဲ့အစောပိုင်းထုတ်ပြန်တဲ့မဲရက်လက်အားလုံးရဲ့ထက်ဝက်ရေးတွက်ခရမှာ ANC ဟာမဲအားလုံးရဲ့63ရာနှုန်းရနေပါတယ်သူ့နောက်က23ရာနှုန်းနဲ့လိုက်နေတာကတိုက်ခန့်ဒီမိုကရက်တစ်မဟာမိတ်ပါတီဖြစ်ပြီးကျန်းပါတီတွေထဲမှာအခုထိ900ခန့်နှုန်းထက်ကျော်တဲ့ပါတီမရှိသေးပါဘူးဗိုလ်ရူးနဲ့မဲလာပေးသူတွေဟာမဲပိတ်ပန်ခွင့်ရှိသူအားလုံးရဲ့83ရာခိုင်နှုန်းရှိပါတယ် ANC ပါတီကမဲများစုဖြစ်တဲ့ရာနှုန်း60ကျော်လောက်ရနိုင်တယ်လို့အကဲခတ်တွေကခန့်မှန်းပါတယ်ဒါကြောင့်လက်ရှိသမ္မတဂျေကော့ဇူးမားကပဲဒုတိယတက်တန်းဆက်ပြီးတာဝန်ယူဖို့ဖြစ်လာနိုင်တာပါတချို့မဲပေးသူတွေက ANC ပါတီကတောက်ရည်တန်းနဲ့လျှက်စစ်မီလို့တောင်အာဖရိကနိုင်ငံသားတိုင်းရတဲ့နဲ့လူမှုအခြေခံလိုအပ်ချက်တွေကိုရအောင်လုပ်ပေးဖို့ပြက်ကွက်နေတယ်လို့မျက်နှာမှုစိတ်ပြတ်နေပါတယ်တချို့ကလည်းအစိုးရပိုင်းအဂရီလိုက်စားမှုတွေရှိနေတယ်ဆိုရဲဆွဆွဲမှုကြောင့်စိတ်ပြတ်နေတာဖြစ်ပါတယ်တောင်အာဖရိကနိုင်ငံရဲ့နောက်ဆုံးမဲရလာကိုမေလ10ရက်နေ့မှာထွက်မယ်လို့ခန့်မှန်းပါတယ် Direct from Washington The
Voice of America The VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုအောင်လင်ဦးတို့ကကြီးညာပေးခဲ့ကြတာပါအခုကတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတလဲတင်ပြပေးပါမယ်အရင်ဆုံးအနေနဲ့ဒီမြမအင်းဒီချင်းထိုင်းနိုင်ငံကနိုင်ငံရေးသတင်းတစ်ပုဒ်နဲ့စာချင်ပါတယ်မနေ့ကဗုဒ္ဓဟူးနေ့မှာဝန်ကြီးချုပ်ယာရုကနေဖြုတ်ချခံလိုက်ရတဲ့ Miss Yin Lashinawat ဟာစံစဘာဝယ်ယူမှုဆိုင်ရာအစီအစဉ်နဲ့ပတ်သက်ပြီးပေါ်ဆခဲ့တဲ့အတွက်အပြစ်ရှိတဲ့အကြောင်းထိုင်းနိုင်ငံအာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဒီကနေ့ဆုံးဖြတ်လိုက်ပြီးဖြစ်ပါတယ်။လက်ရှိဘန်ကားမြို့မှာတော့ Miss Yin Lashinawat ကိုထောက်ခံသူတွေနဲ့စန့်ကျင်သူနှစ်ဖက်စလုံးကထိတ်တန့်ရင်ဆိုင်ဆန္ဒပြနေကြပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေလည်းရှိနေပါတယ်။ဒီထိုင်းနိုင်ငံကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့မတ်ခင်ဖြူတွေးရေမင်းညကဘန်ကောက်မြို့မှာတော့ဒီထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးတရားသူကြီးရဲ့အိမ်အပါအဝင်အခြားသုံးနေရာလောက်မှာလက်နက်နဲ့ပစ်ခတ်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့လို့ထိခိုက်ဒဏ်ရာရသူတွေမရှိဘူးလို့တော့ဆိုပါတယ်။အခုလိုပစ်ခတ်မှုတွေနဲ့ပတ်သက်လို့ထိုင်းရဲတပ်ဖွဲ့ကနေပြီးတော့ဘသူတွေရဲ့လက်ချက်ဖြစ်တယ်လဲဆိုတာကိုထုတ်ဖော်ပြောဆိုတာမျိုးမရှိသေးဘူးလို့မြန်မာဒီမိုကရေစီရေးထိုင်းလှုပ်ရှားမှုကော်မတီ TACDB ရဲ့လက်ထောက်ညွှန်ကြားမှုဦးမြင့်ဝေကပြောပါတယ်
သူတို့ဆွဆွဲကြကတော့တိုင်းရတဲ့ဘက်သူတို့ကပါနေတယ်လို့ပြောတော့တိုင်းမှာဘယ်သူဖြစ်မှမသိဘူးနောက်ဒီနေ့နေ့ကင်းစက်တနာရီလောက်ပါလားမသိဘူးအဲ့ဒီအရင်လေးစိတ်ဟောင်းတာအစိုးရယုံနေရှင်းနာမှာအဲ့ဒီဆန္ဒပြနေ PDRC နဲ့အစိုးရကိုထောက်ခံတဲ့ community radio ဖွဲ့ပေါ့အဲ့မှာသူတို့နည်းနည်းထိတ်ကြရင်ဆိုင်ရတယ်နော်
မနေ့ကဒီယာဒုကနေဖြုတ်ချခံလိုက်ရတဲ့ထိုင်းဝန်ကြီးချုပ်ယင်လက်ရှင်နဝတ်ကိုထိုင်းနိုင်ငံအာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကလည်းဒီစံစဘာဝယ်ယူမှုအစီအစဉ်နဲ့ပတ်သက်လို့အပြစ်ရှိတဲ့အကြောင်းဆုံးဖြတ်ထားပေမဲ့ဘလို့အရေးယူမလဲဆိုတာကိုတော့သတင်းမီဒီယာတွေကမေးခွန်းထုတ်နေကြတယ်လို့ဦးမြင့်ဝေကပြောပါတယ
်စံစဘာတတန်ကိုတပေါင်းခွဲနဲ့အပေါင်းခံပြီးတော့အဲဒီစံစဘာတွေကိုဒေသမားတွေကိုစဘာအပေါင်းခံတဲ့ကိစ္စပေါ့အဲ့ဒီဝန်ကြီးချုပ်ဟောင်းကသူက policy နဲ့ပတ်သက်ပြီးတော့သူကဥဆောင်ပြီးတော့ policy ကိုရေးဆွဲတာပေါ့။နောက်ကစီးပွားရေးဌာနတို့၊ဗဏ္ဍာရေးဌာနတို့တော့မင်းအဲ့ဌာနတွေအကုန်လုံးကအဖွဲ့ဝင်တွေ14ဦးလောက်မသိဘူး sorry ရအဲ့ဒီ anti-counter corruption commission ကနေပြီးတော့သူတို့မှပြစ်ရှိတယ်လို့သူယူဆထားပြီးအဲ့တော့အဲ့ဒါကိုအထက်လွှတ်တော်ကိုပို့ရမယ်။ဒါပေမဲ့အခုလောဆယ်မှာအထက်လွှတ်တော်လည်းမကျင်းပနိုင်ဘူး၊အထက်လွှတ်တော်လည်းမကျင်းပနိုင်သေးဘူး။မနေ့ပြန်ဖွဲ့စည်းပုံအခြေခံဦးတွေရဲ့ကော်မရှင်ကဆုံးဖြတ်ဖို့လိုသေးလားလို့တရင်တော့ဒီထဲမှာလည်းဒီကုန်ဖြစ
်ဇူလိုင်လမှာအထွေထွေရွေးကောက်ပွဲကျင်းပဖို့ပြင်ဆင်ထားပေမဲ့လေဒီရွေးကောက်ပွဲမတိုင်ခင်မှာထိုင်းနိုင်ငံရေးစနစ်ပြုပြင်ပြောင်းလဲဖို့လိုအပ်နေတယ်လို့နိုင်ငံရေးပညာရှင်တွေကနေပြီးတော့အကြံပေးနေကြတဲ့အကြောင်းထိုင်းနိုင်ငံရေးကိုစောင့်ကြည့်လေ့လာနေတဲ့ဘန်ကောက်မြို့ကမြန်မာအမျိုးသားဦးဆောင်မင်းကပြောပါတယ
်ခုဒီ constitutional ကုတ်ကနေပြီးတော့ချလိုက်တဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နာဖို့ပညာရှင်တွေလည်းတိုက်တွန်းတယ်သတင်းမီဒီယာတွေလည်းတိုက်တွန်းတယ်ဟိုပါပေါ့အဲ့တော့ယင်လရှင်နဝကဒါပြောရင်တော့ဝန်ကြီးချုပ်ခုလက်ရှိပေါ့လေကဲတိတ်ကဝန်ကြီးချုပ်ကနေဆင်းပေးရတော့မှသဘောဖြစ်တယ်အဲ့တော့ကိုအဲ့ဒါနောက်ပိုင်းမှာရွေးကောက်ပွဲလုပ်မယ်ဆိုတော့လေပြဿနာဘာတွေရှိပါတော့ဆိုတော့ဒီနိုင်ငံမှာခြုံငုံမိသလားရွေးကောက်ပွဲလုပ်ရုံနဲ့မပြီးသေးဘူးလို့တချို့ကဝေးပါနေဘာဖြစ်လို့ဆိုတော့တချို့စနစ်တွေပေါ့လေဒီ system တွေစနစ်တွေကို Yang bima juga buat lewa putin ramai, so jambi dia. Bagi orang so juga buat dia lulu sih le, seni mba bima ni lulu le. Di jenama lupa jalan tu mahu suri nyale.
Kalau lulu jalan mah, alu hobat di bawah lumiu pono, hari lulu ni tahu belu sih le sih. Bebek ada ni le, agak ni le, lulu tahu kamu pono.
Kita kan di negara aku, alu belu mian tu, di sana sih ni, tu di sana dia jadu, wujud tahu kan suri agak ni, tu di sana macam tu aku.
สุดท้ายตัวสุวิทย์สังเกตุสูรีอาการในที่ใดสิ่งเดียวที่ชุดที่ได้มาจากที่มุกเรียกอาการนั้นสิ่งเดียวซึ่งเอลูวาร์ชินเนี่ยเดี๋ยวตอนนี้งานลงได้แต่ในปีวาระนั่นแหละแค่เดียวเอ็งนี่จะทายไหนกันมาคุณลูกที่ผู้ซีบงเชิงอุบลีคงยงานในปีรอที่มุกเรียกสิ่งเดียวใจจันทร์ตงบุโจซานีรามยูกุเนี่ยมาในงานนี้เนี่ยเลยตู้อยู่ที่เนลูอุจามิงาสุวาร์เลย
ที่มาวิญญาณเดียวลงอาตุมาสิ่งเดียวเจ้าหน้าที่กู ที่ผู้ซีบงเชิงอุบลีคงยงานในปีทุ่งเชิดแบบวันนี้จะกันนักงานเนี่ยทางมันไม่ใช่กู้สุดละแต่อุบมาของผมนะว่าที่มาสุดที่คุณเลือกชิพชินเนี่ยแต่มาชิพชินเนี่ยสุวาชินเนี่ยปัจจุบันเนี่ยอยู่ปัจจุบันชั่วชาลุยามเลยเขาเดินมาแล้วแต่งานจะบอกที่มุกฤษีนั่งมาที่ผู้ซีบงเชิงอุบลีคงยงานในปีที่แล้ววันนี้จะเย่จะวันพ่อยมุราดีอาณาวเรื่องต้องจะตีอะไรไปเที่ยวชาลุยามวันนี้อยู่อยากดูการในปีนู้นช่วยยามเอสุบิอุตระไม่ใช่เลยจ้าจ้าที่มุกฤษีได้
ာပိတ်ထားကြပါတယ်။ဘန်ကောက်မြို့မှာတော့အစိုးရကိုထောက်ခံသူတွေနဲ့စန့်ကျင်သူတွေဟာလူစီကားတဲ့နေရာတွေမှာဆက်ပြီးတော့ဆန္ဒပြကြဖို့စီစဉ်နေကြတဲ့အကြောင်းမြို့ကန်တွေကပြောပါတယ်ရှင်။
ဒါကတော့ဒီမြန်မာအိမ်ကြီးချင်းထိုင်းနိုင်ငံကနောက်ဆုံးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့မတ်အိမ်ချင်းနိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းမှာပဲဒီထိုင်းနိုင်ငံထဲမှာလူကုန်ကူးခံရတဲ့မြန်မာလူ့သမားတချို့နဲ့ပတ်သက်တဲ့သတင်းကိုလည်းပြောပြပေးချင်ပါတယ်။ထိုင်းနိုင်ငံအတွင်းမှာလူကုန်ကူးခံရပြီးရောင်းစားခံရတဲ့မြန်မာတွေဟာကျွန်လိုခန်းစီခံရတဲ့ဘဝကလွတ်မြောက်ကြတာရှိပေမဲ့လို့ဒီထိုင်းဥပဒေအရပြစ်ဒဏ်ကြခံရတာလူခွင့်ရေးချိုးဖောက်ခံရတာတွေကတော့ရှိနေဆဲဖြစ်ပါတယ်ဒါကြောင့်ထွက်ပြေးဖို့ကြိုးစားကြသူတွေလည်းရှိပါတယ်။ဒီလိုထိုင်းနိုင်ငံတည်းလူကုန်ကူးခံရတဲ့မြန်မာအလို့သမားတွေရဲ့အခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကအပြည့်စုံပြောပြပေးပါမယ်ရှင်
။ဒီရဲ့ပိုင်းအတွင်းမှာပဲရခိုင်ပြည်နယ်ပဲခူးတိုင်း ARI တိုင်းကနေလာပြီးထိုင်းနိုင်ငံရဲ့ငါးဖမ်းလေပေါ်မှာရောင်းစားခံရသူတွေကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကလူကုန်ကူးမှုတားဆီးနေနေရေးရဲတပ်ဖွဲ့တွေနဲ့အကူအညီနဲ့ကယ်ဆယ်ခဲ့တာပါ။ကရင်ပြည်နယ်မြဝတီမြို့ကိုလာပြီးအလုရှာရင်နဲ့ငါးဖမ်းဒီပေါ်မှာရောင်းစားခံရပုံကိုတော့လူငယ်တဦးကပြောပြပါဗျ
။ကျွန်တော်မြဝတီကိုလုံးလုံးဖို့တက်လာ
တယ်။ဟုတ်ကဲ့။
ကျွန်တော်ညာစင်းနဲ့ကားနဲ့ဘယ်ဝင်းမီပို့စီချာမတိရပါဘူးညာဘက်ကူ။ဒီဘရောက်တဲ့အချိန်မှာကျွန်တော်တို့ကဒီမှာသုံးမှတညာအိပ်ပဲဆိုပြီးတော့ကြာတဲ့နိုင်တော့တခါပင်လယ်ကြံထွက်ပါ။အဲ့မှာပင်လယ်ရောက်မှကျွန်တော်တို့တိပါရောင်းစားခံ။အဲ့ကချိန်ကညာပါ။ပင်လယ်ရဲ့မှာခုရှလာနဲ့ဆွေရကြခဲ့ပါ
။နောက်တဦးကတော့ရခိုင်ပြည်နယ်ကဖြစ်ပြီးမြဝတီမြို့မှာပဲအလုရှာရင်နဲ့ငါးဖမ်းလေပေါ်ကိုရောက်ရှိလာခဲ့တာပါ။သူကတော့အခုလိုပြောပါတယ်
။လေသေးကိုဆင်းပြီးပြင်းနေစိတ်တော်ရှိရရေကူးပြီးပြင်းနေစိတ်တော်ရှိရပင်လယ်ပင်လယ်ပါခုချမယ်လို့ခုချမယ်ကြံနေတယ်။ပင်လယ်လေးခုချရင်မင်းတို့တခါနဲ့အသေးပဲလို့ပြောတယ်။ဒါကိုသူတို့ခိုင်းတာဟိုသူကျွေးလို့နွားလို့ခိုင်းတာ။ဆရာခဏမှမနေရအောင်။သမီးစားပြီးသမီးဝေးတော့ရက်စားစား
အခုခါမှာတော့သူတို့တွေဟာထိုင်းနိုင်ငံတွင်းကိုတရားမဝင်ခိုးဝင်မှုတွေနဲ့အမှုရင်ဆိုင်နေရပြီးထိုင်းနိုင်ငံထဲမှာပဲချုံနောင်ခံထားရပါတယ်။လူငယ်တဲ့တစ်နှစ်ကျော်ကလူကုန်ကူးခံရပြီးငါးဖမ်းလေတွေပေါ်မှာရောင်းစားခံရတဲ့လူငယ်တွေကတော့ထိုင်းနိုင်ငံရနောင်းမြို့မှာရှိတဲ့အမျိုးသားကယ်ဆယ်ရေးစခန်းမှာနေထိုင်နေရတာပါ။အခုဆိုရင်သူတို့ဟာတစ်နှစ်ကျော်ကြာတဲ့အထိအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်။ကယ်ဆယ်ရေးစခန်းထဲမှာဝန်ထမ်းတွေပြဿနာတက်ပြီးရိုက်နှက်ခံရတာကြောင့်မေလ9ရက်နေ့ကတော့သူတို့ဟာကော့တောင်းဘက်ကိုထွက်ပြေးဖို့အတွက်ကြိုးစားခဲ့ကြပါတယ်။သူတို့ကိုကော့တောင်းသွားမဲ့နေကနေကယ်ဆယ်ရေးစခန်းကလူတွေကပြန်ဖမ်းလာခဲ့ပြီးအချုပ်ထဲကိုပို့ခဲ့ပါတယ်။လူငယ်တဦးပြောပြတာက
အိမ်မှာ9လနဲ့24ရက်ကြာပါတယ်။ကိုယ်တော်မှာ9လနဲ့အဲ့ဒါတစ်နှစ်ပေါ့နော်။တစ်နှစ်ကျော်ပေါ့ဗောင်းကျွန်တော်တို့အမှကြာပါတယ်။အော်15ရောက်ပေါ့။ကျွန်တော်တို့အမှအချုပ်ထဲနေရမစင်။သူတို့ရောမှကျွန်တော်တို့မနေရရင်တော်ပြီ။ဘာလို့လဲဆိုတော့ကျွန်တော်တို့ကပင်လယ်ထဲမှာလည်းမတည်ဘူး။ဒီကဲဆယ်ရေးစခန်းရောက်မှတည်ရမယ့်ပုံစံမျိုးဖြစ်နေတယ်
။မြန်မာနိုင်ငံမှာတော့ထိုင်းမြန်မာနယ်စပ်ကလူကုန်ကူးခံရတဲ့အမျိုးသားအမျိုးသမီးကလေးတွေကိုကူညီကယ်ဆယ်ဖို့အတွက်လူ90ခန့်လက်ခံပေးနိုင်တဲ့ဒုတိယမြောက်လူကုန်ကူးခံရသူများစောက်ရှောက်ရေးကေဟာကိုဂျပန်နိုင်ငံရဲ့အကူအညီနဲ့မြန်မာနိုင်ငံကော့တောင်းဘက်မှာဧပြီလ24ရက်နေ့ကဖွင့်လှစ်ခဲ့ပါတယ်။ပထမကေဟာကတော့တရုတ်မြန်မာနယ်စပ်မှာဖွင့်လှစ်ထားတာပါ။မြန်မာအစိုးရရဲ့ကေဟာကိုလည်း Lukong Kukanya Duri Posan Buga Kakere Shini Zepitalu, Lukong Kukanya Duriha, Lukong Ye Chopota Kanya Zebe Sobi, Lukong Kukanya Durego Kese Lonire, Tainang and Yam, Mimanang and Damia Poeta Rita Ujo Tonga Subare.
Nizago Piano Nekamale, Lukong Kukanya de Lotma of Yamomazorogin, Yama Lukong Dabo, Nabija Gadima, Lusma Lukong Kanya de Lotma de Piano de Sulu. ဘယ်ကဘောအဲ့ဒါမျိုးမဟုတ်ဘူးအမိတို့လာပြီးတော့ဒါကလေးရှောက်ခန်းနေထည့်ခဲ့တယ်အရှောက်ခန်းနေပါလေအစီအစဉ်တွေကဘာကောင်းကောင်းပြန်သိခံရပြီးတော့ပို့စီကြီးလို့ရှိရင်ပိုက်တဲ့ဆောင်ပေးရမယ်တဲ့ဟန်းနိုင်ငံဒီမှာဒီလိုလူခွေးရှိုးပေါင်းမှုဒီလိုလူကုန်ကူးခံနေရတဲ့လူတွေဒီလောက်ဖြစ်ဖြစ်နေတာအဲ့လိုလူတွေကျွန်တော်တို့မြန်မာအစိုးရကိုလှမ်းပြီးတော့ပြောနိုင်တယ်ပြောနေတယ်ဒါမှမြန်မ
Rabba Chani, Peter Zayoni, Napan Lady, Yetra Lungani, Lode Sayoni, Ma Yamsa Kaniabare, the Choso Yi, Nene TV, Lo Agamiabe, Jason is the play, Lo Kaisi Kaniaraba, American Soyae, Lugon Kumusaya, Natosa Tonguni, Sien Kanare Maro, Yamanango, Tia Tulo Kore, Ale Lassim Matamatavare, Lugon Kumu Chini, Soan is Epipi, Lugon Kumu Taipe Yego, Soya Peka. Ato Losa Muri, a Piwa Mashi Devi Melo, Taipa Yelung Anima, Tizare, Pionle Losa Muri, Shila Reboma, Kulu Tamada Pipare, a yen soya letter Dongaro, Yamanangaha, Lugon Gumuri, Nepatalu, Soya Peka, Loma Kaidu, Savia Chemishi de Dre, a sozo no so a sin, Tia Doma Tamakera Piparishim.
Mima Inichin, Tining and Ego, Lugon Gukayare, Mima Lu the Marine Patapiro, Tining and Gani, Mae Magatrin Pipu Gerava. ဖျူရီရဲ့မီလာရှိရဲ့ကြာတာရင်းညနေခင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်။မကြခင်မှာတော့မြန်မာနိုင်ငံရဲ့တစ်တော့ပြုံးတိမှုအခြေအနေဆိုရင်ဆရာဖြစ်နေတဲ့အကြောင်းသတင်းဆောင်ပါတစ်ပုဒ်ကိုလည်းပြောပြပေးဖို့ရှိပါတယ်။အခုကတော့ဒီလာမက်စ်နေနေညတိုက်ရိုက်လိုက်စီစဉ်မှာဆွေးနွေးမဲ့အကြောင်းအရာတွေကိုတော်တာရှင်တွေကိုကြိုတင်အသိပေးပါရစေရှင်။
Mananga, Natonship, Pozibon, Ubrego, Mapin Simbe, Natonsanga, Yuka Boy, Jimba Lama, Suyin. D. Yuka Boy, the Amnadare, Yuka Boylo, Kosun Hanjama, Timala, Nangandara, Pozibon, Pinsin Mugre, Yuka Boy, Lula B. the Amnadamu, GB, Lekham at the ball, Silelo Tundadria, Sujaware. You might be doing any name, or that will Lekham Yam Lasura, Gula Mess Nina Tail, season my swinny yam, what the Rashmakna. Pawen Sune Lura Drake and Rosigo Judin Sedwan and Yavare. View aim Yamavaya phone number got Nidong Yanit, Thunsin, Nanganga Lee. Fax number Nidong Yanit, Thunsin, Nanganga Nip Chipare. Email is our bombies at VOAnews.com Chipare. Tie Pawen Sune and Yure. Sune Lura Janya will Ludo Sin Yedab Jojabi MP3 than finally Pibun and Yavarekna. Pawen Sune Yavo Pico Pare.
တော်ရရှင်တွေချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုကတော့ဒီမြန်မာနိုင်ငံရဲ့တစ်တော်ပြုံးတိမှုအခြေအနေဆိုရင်ဆရာဖြစ်နေတဲ့ဆိုရတဲ့အကြောင်းကိုပြပြချင်ပါတယ်။ကမ္ဘာတစ်လောမှာတန်မိုးကြီးတစ်မာသားတွေကိုအသုံးပြုမှုမြန်မာလာနေတာဟာမြန်မာတစ်တော်တွေနဲ့တစ်တော်တွေကိုမိခိုနေထိုင်နေကြတဲ့ရှားပါးမျိုးစေ့တွေကိုပြုံးလိစ ်အခုထက်ပိုပြီးအေးအေးယူဆောင်ရွက်မှုတွေမလုပ်ဘူးဆိုရင်မြန်မာအပူပိုင်းတစ်တော်တွေပြုံးတီးသွားနိုင်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကလည်းပြောဆိုနေကြပါတယ်ဒီအကြောင်းကိုတော့ EFP သတင်းတစ်ပုဒ်ကိုအခြေခံပြီးမတ်တကြီးထိုက်ကတင်ပြပေးပါမယ်ရှင
်တချင်တခါတော့ကမြန်မာပြည်ကထူထပ်တဲ့တစ်တော်တွေဟာအခုအခါမှာတော့ပြပုံအတိဖြစ်နေပါပြီဘကူးရုံးမပေါ်ကတစ်တော်တွေမှာဆိုရင်လည်းတစ်ထုတ်လုပ်ရေးလုပ်ငန်းတွေကကျွန်းတက်လို့တစ်မာတွေကိုရှာဖွေထုတ်လုပ်ပြီးမိရှို့ထားတာကြောင့်ရိုးမတလျှောက်မိခိုးတွေဖုံးလွှမ်းနေပါတယ်ဒီတော်ထဲမှာနေစားတဲ့တော်ရိုင်းတိရစ္ဆာန်တွေလည်းမရှိကြတော့ပါဘူးရိုးမပေါ်မှာတစ်ပင်တွေပြန်ဆိုင်ဖို့အစီအစဉ်ရှိပေမဲ့တစ်တော်တွေဖြစ်လာဖို့ကတော့ဆယ်စုနှစ်ပေါင်းများစွာအချိန်ယူကြရမှာဖြစ်ပါတယ်ဘကူးရုံးမဒေသခံတဦးဖြစ်သူကိုကျော်ရွှေကတော့တစ်ခုတ်အပြီးမိရှို့ထားတဲ့ဘကူးရုံးမပေါ်မှာကလေးတွေနဲ့အတူထင်းလိုက်ကောက်နေပါတယ်တချင်ကတော့ဒီပကိုးယိုးမကြီးဟာတော့ရိတ်တောင်ကြီးနဲ့တိတ်ကိုလှခဲ့တာပါလို့သူကအခုလို့ပြောပါတယ်
။ဒါကဟိုရင်းလေးသူ့ကုမ္ပဏီကခုတ်ခိုင်းတာလေ။လှရည်ဒီအရုံကတော့
ကျေးလက်ဒေတာကလူမှုအတိုင်းဝိုင်းကိုစားရည်ရိတ်ခါနဲ့အရေးအာဝါဒပေးနေတဲ့အာရှဒေတာတွင်းကမပြတ်မစည်းရှိနေတဲ့အကြီးမားဆုံးတစ်တော်တွေထဲကတချို့ဟာဆိုရင်မြန်မာနိုင်ငံထဲမှာရှိနေတာပါ။ဒီတစ်တော်တွေဟာဆိုရင်မရေမတွက်နိုင်တဲ့တိရစ္ဆာန်မျိုးစိတ်တွေနေထိုင်ရရက်လည်းဖြစ်ပါတယ်။ ဒီထဲမှာဆိုရင်ဒီနေ့အစောပိုင်းတော့ကပထမဆုံးအချိန်ဖြစ်တဲ့ဗီဒီယိုရိုက်ယူနိုင်ခဲ့တဲ့နှာလန်မြောက်မျိုးစိတ်တွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံရဲ့အရင်စစ်အစိုးရလက်ထက်အဂတိလိုက်စားမှုတွေအာဏာပိုင်တွေနဲ့နှိစက်တဲ့စီးပွားရေးသမားတွေနဲ့နေဆက်ဒေသပြည်ပခါတွေကြောင့်တရားဝင်ရောတရားမဝင်တစ်ထုပ်လုပ်ရေးလုပ်ငန်းတွေပါမြန်မာပြည်မှာထွန်းကားခဲ့တာပါ။ကုလသမဂ္ဂရဲ့အဆိုအရတော့မြန်မာနိုင်ငံကတစ်တော်ရီရဲ့20ရာခိုင်နှုန်းဟာ1990ပြည်လွန်နှစ်တွေနဲ့2030ပြည်နှစ်ကြားနှစ်20ကာလအတွင်းမှာကုန်ဆုံးခဲ့တာဖြစ်ပါတယ်လို့ဆိုပါတယ်။အခုလက်ရှိမြန်မာအစိုးရကအမျိုးသားသဘာဝဥယျာဉ်နှစ်ခုကိုဖော်ဆောင်ဖို့နဲ့မကြာခင်ကပဲတစ်ကုံချံပြပတင်ဖို့မှုကိုပိတ်ပင်လိုက်ပေမဲ့လည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကတော့အစိုးရရဲ့ဆောင်ရွက်ချက်ပေါ်မှာယုံကြည်မှုမရှိကြပါဘူး။တဘာဝပတ်ဝန်းကျင်ရေလှုပ်ဆောင်တဲ့ EcoDev အဖွဲ့မှာတစ်တော်ရေးရာအကြံပေးဖြစ်သူတိုနီနေးလ်ကတော့အခုလိုပြောပါတယ
် Myanmar's illegal trade is huge and right now we're monitoring trucks going across the border to China
and မြန်မာရဲ့တရားမဝင်တစ်ခိုးထုတ်လုပ်မှုပမာဏကအတော်လေးကြီးပါတယ်အခုတော့ကျွန်တော်တို့ကတရုတ်ဘက်ကိုနေဆက်ဖြတ်ကျော်ထွက်နေတဲ့ကုန်တင်ကားကြီးတွေကိုစောင့်ကြည့်နေတာပါတရက်တရက်ကိုကားရာပေါင်းများစွာဖြတ်သန်းသွားလာနေတာဟာဆိုရင်တမိုင်းမှာရှိခဲ့ပူးတဲ့မှတ်တမ်းတွေထဲမှာအကြီးမားဆုံးပါပဲဗျာပြဿနာကမြန်မာနိုင်ငံရဲ့နေဆက်တကြောကတိတ်ကိုရှေလျားလွန်ပြီးတော့တိတ်လဲဝင်ရထွက်ရလွယ်ကူနေတာကြောင့်စောင့်ကြည့်ဖို့အရန်ကိုခက်ခဲနေတာပဲဖြစ်ပါတယ
်မြန်မာနိုင်ငံဟာကမ္ဘာဈေးခွက်နဲ့ချိတ်ဆက်လုပ်ကင်လာတာနဲ့အမျှအနာဂတ်မျိုးဆက်တွေအတွက်ခြံထားရမယ့်နိုင်ငံတွင်းကသဘာဝအရေးအမြစ်တွေပြုံးတိနေမှုကိုကာကွယ်တားဆီးဖို့အပြင်းထန်လှုံ့ဆော်နေကြရတာလည်းဖြစ်ပါတယ်ရှင
်မြန်မာနိုင်ငံရဲ့တည်တော်ပြုံးတိမှုအခြေအနေစိုးရင်စရာဖြစ်နေတဲ့အကြောင်းမတ်တင်ကီထိုင်တင်ပြခဲ့တာပါမေလာရှိရဲ့ကြာတာရင်းနဲ့ညနေခင်းအစီအစဉ်လေးကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကျမတို့ရဲ့အစီအစဉ်လေးကိုတော့ညနေ9:00 နာရီထိဆက်ပြီးတော့ထုတ်လွှင့်သွားမှာပါ။ဒီညနေခင်းရေဒီယိုအစီအစဉ်ပြပြချင်းညနေ9:00 နာရီကနေပြီးတော့9:00 နာရီခွဲမှာတော့ VOA TV သတင်းလောအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia 73ဂျိုရူကနေဖန်ယူနာဆင်လို့ရပါတယ်ရှင်။ VOA ကထုတ်လွှင့်တဲ့ဒီ TV အစီအစဉ်တွေနဲ့အတူရေဒီယိုအစီအစဉ်တွေကိုလည်းကျမတို့ရဲ့ internet website စာမျက်နှာ burmese.voanews.com မှာပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ်။ VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်း TV အစီအစဉ်တွေကိုကြည့်လို့ရပါတယ်ရှင်။ကြာတာရင်းည9:00နာရီကနေ10:00နာရီအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25နဲ့32တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုကတော့သတင်းချင်းချုပ်ကိုတခင်မျိုးသက်ကကြီးညာပေးပါဦးမယ်ရှင
်။ယာရုကနေဖေရှားရခံခဲ့ရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းရင်းလက်ရှင်တော်ဟာဥပဒေကြောင့်နောက်ထပ်အရေးနှိမ့်မှုတစ်ခုနဲ့ထပ်ပြီးရင်ဆိုင်ရပါတယ်။အငင်းပွားပွဲဆန်ရောင်းဝယ်ရေးအစီအစဉ်မှာပေါ်ဆမှုအတွက်အပြစ်ရှိတယ်ဆိုပြီးထိုင်းနိုင်ငံအကျင့်ပြက်ချဆမှုတိုက်ဖျက်ရေးကော်မရှင်ကဆုံးဖြတ်လိုက်တာပါ။ဆန်စီစဉ်နဲ့ပတ်သက်ပြီးမစ်ရင်းလက်ပေါ်မှာအရေးယူဖို့အတွက်လုံလောက်တဲ့ထောက်ထားရှိတယ်လို့အဖွဲ့ဝင်ခုနှစ်ဦးပါကော်မရှင်ကဒီကနေ့မှတညတညွတ်ထဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံစီးပွားရေးအတွက်အဓိကစိန်ခေါ်မှုကအချင်းပြတ်ချဆမှုပြဿနာဖြစ်တာတွေ့ရကြောင်းကုလသမဂ္ဂနဲ့ပူးတွဲလေ့လာခဲ့တဲ့စစ်တမ်းတစ်ကတွေ့ခဲ့ရပါတယ်။နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေမှာအဂတိလိုက်စားမှုပြဿနာကိုထိရောက်အောင်ဖြေရှင်းနိုင်တာမျိုးမတွေ့ရဘူးလို့2014ခုနှစ်မြန်မာစီးပွားရေးသဘောထားစစ်တမ်းမှာဖော်ပြခဲ့တာပါ။စစ်တမ်းမှာပါဝင်ခဲ့တဲ့လုပ်ငန်းတွေထဲက60ရာခိုင်နှုန်းကမှတ်ပုံတင်ခွင့်ရဖို့လိုင်စင်ခွင့်ပြုချက်ရဖို့အတွက်လက်ထိုးနေရတယ်လို့ဖော်ပြထားပါတယ်။ယူကရိန်းရှေ့ပိုင်းကရုရှားလိုလားသူခွဲထွက်ရေးသမားတွေကိုရုရှားသမ္မတကတနင်္ဂနွေနေ့ဆန္ဒခံယူပွဲမဲပေးမှုရွှေ့ဆိုင်မှုတိုက်တွန်းလာဟာမီးလောင်ရလေးပင့်လုတ်တလို့ဖြစ်နေတယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ယူကရိန်းရှေ့ပိုင်းဒွန်စညက်ဒေသရုရှားလူလာသူခွတ်ထွက်ရေးသမားတွေကပြည်သူ့သမ္မတနိုင်ငံတီးခြားတည်ထောင်မှုဆန္ဒခံယူပွဲပြုလုပ်တာကိုနှစ်ပတ်သက်ပြီးဥရောပနိုင်ငံများလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့မှမစ္စတာပူတင်ကပြောကြားလိုက်တာပါ။လူခွင့်ရေးခြေနေတွေပေါ်မှာစိုးရိမ်မှုတွေနဲ့အတူအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကနာမည်ကျော် Beverly Hill Hotel ကိုပိုင်ရှင်ဖြစ်တဲ့ Bruna Sabo အနေနဲ့ပြန်ပြီးရောင်းချဖို့ Bruna Beverly Hill တာဝန်ရှိသူတွေကဒီသတင်းပတ်ထဲမှာပဲတောင်းဆိုလိုက်ကြပါတယ
်။သတင်းချင်းချုပ်ကိုတက်ခင်မျိုးသက်ကြီးညာခဲ့တာပါ။ကြာတာရင်းညနေခင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညနေစီစဉ်ထုတ်လို့ရမှုကမဲအင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Suleiman Tarawelli ဖြစ်ပါတယ်။ကျမကတော့ခင်ပြူထွေးပါရှင်။ View American တန်ရဲ့ကြာတာရင်းညနေခင်းစီစဉ်တွေကိုညနေ6:00ခွဲကနေ 9:00 အထိ line to meter 16 19နဲ့ 25 တို့ကနေအသံလွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်နှစ်နာရီကြာမှာကျမတို့ပြန်ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.